ထနိုင်ငံကတရားဝင်အလုသမားလက်မှတ်တက်တန်းတိုးလို့မရသေးတဲ့မြန်မာရွှေပြောင်းအလုသမားတွေအတွက်အထူးအခွင့်အရေးပေးဖို့ထိုင်းအစိုးရရဲ့တာဝန်ရှိသူတွေကိုထိုင်းနိုင်ငံဆိုင်ရာမြန်မာအသံမှတ်ကြီးကတင်ပြထားတယ်ဆိုပြီးတော့မြန်မာတန်ရာရှိတူက VOA ကိုပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မြင်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါမြန်မာအသံမှတ်ရဲ့တောင်းဆိုချက်ကိုဒီနှစ်မကုန်ခင်မှာထိုင်းဆိုရဘက်ကလိုက်လျောခွင့်ပြုဖို့မျှော်လင့်ထားပေမဲ့ထိုင်းနိုင်ငံအခြေအနေမတည်ငြိမ်သေးတာကြောင့်ထိုင်းဝန်ကြီးအဖွဲ့ရဲ့စုံကြီးဆုံးဖြတ်ချက်အချိန်ကိုစောင့်နေရတယ်လို့အလုသမားရေးဆိုင်ရာမြန်မာတန်ရာရှိဦးကျော်လွင်ကပြောပါတယ်။ထိုင်းနိုင်ငံဆိုင်ရာမြန်မာတန်မတ်အနေနဲ့ထိုင်းလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲနဲ့လည်းမကြာသေးခင်ကတွားရောက်တွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းဦးကျော်လွင်ကဆိုပါတယ
်။အဲဒီမှာသူကအဓိကကျွန်တော်ပြောချင်တာကဗျာ၄နှစ်ပြည့်သွားတဲ့မြန်မာလူပြည့်ပြီးသွားတဲ့လူသမားတွေကိုဘယ်လိုဆက်ပြီးတော့ထိုင်းရဲ့ဆိုအနေနဲ့မအောင်တော့အခွင့်အရေးပေးနိုင်မလဲဆိုတဲ့ဟာကိုကျွန်တော်တို့ကမြေတားရခံတာပေါ့အဲ့တော့သူတို့ကတော့အဲ့ဟိုဒီနှစ်ယောက်ကအဓိကမြေတားရခံတဲ့အကြောင်းဆိုပြီးတော့အဲ့ကော်မရှင်နာမင်းကြီးနဲ့တွေ့တဲ့အချိန်မှာသူကထိုင်းလိုမောင်းကြီးဌာနနဲ့သူညှိပါမယ်တဲ့ညှိပြီးတော့ရေပောင်းတရားရှိတဲ့အတွင်းပေါ့နော်အပန်းစီမရှိဖို့အတွက်သူတို့ထောင်ရပေးမယ်ဆိုပြီးတော့ဟိုဘောင်ကက်ဘင်းကိုတင်ပေးမယ်ဆိုသူကပြောတာပြောပြီးသူကက်ဘင်းတင်ဖို့လုပ်နေတယ်အဲ့တော့ကျွန်တော်သိတယ်ဒါပေမဲ့နောက်ပိုင်းအမိန့်ထုတ်တာမထုတ်တာတော့ကျွန်တော်မသိသေးဘူးဗျ
နှစ်ဖက်ဆွေးနွေးပွဲမှာမြန်မာအလုသမားတွေအနေနဲ့ထိုင်းနိုင်ငံတွင်တရားဝင်အလုလုခွင့်ရနိုင်ရေးနည်းလမ်းတွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့လဲဆိုပါရယ်မြန်မာအလုသမားရေးကိစ္စနဲ့ပတ်သက်လို့ထိုင်းအလုသမားဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးဌာနကပူးပေါင်းဆောင်ရွက်နေတယ်ဆိုပေမဲ့လက်တွေ့မှာထိထိရောက်ရောက်ဆောင်ရွက်ပေးနိုင်ပါမလားဆိုတာမေးခွန်းထုတ်စရာရှိနေတယ်လို့မြန်မာရွှေပြောင်းအလုသမားတွေရေးဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးထိုင်းလုပ်ငန်းကော်မတီ TACDB ရဲ့တာဝန်ခံဦးမြင့်ဝေကပြောပါတယ
်ဟုတ်ကဲ့ရေပောင်းတရားရှိစေတဲ့မှာမဖန်ဖို့ဟာသူတို့အလုသမားတွေရဲ့ဟိုအမှားမှုလေအစိုးရမှားတာဖြစ်တယ်ကျွန်တော်တို့ကအဲ့ဒီအလုသမားတွေကိုပြန်တွေ့ရမှာအဲ့ဒီအလုသမားရဲ့မတွေ့ကြုံတွေကိုတချို့လုပ်ငန်းဝင်မှဒီကျွန်တော်တို့ဒီအဲ့လိုကြွန့်ကျင်သူဆိုင်ရာဟိုနည်းနည်းပါလေပေးရမယ်အလုပ်သမားတွေလည်းရှိတော့တချို့ဆက်ရုပ်ပြီးပါလေဆိုတော့ဒီအလုပ်သမားတွေကိုလိုလိုလားလားနဲ့သူ့သဘောလေးအောင်မပြန်နေဘဲနဲ့ passport တက်တင်ကြော်လို့ဆိုရထားပြီးပြန်ပို့တာမျိုးလုံးဝလုပ်လို့မရဘူ
းထိုင်းဆိုရဝင်ကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ချမှတ်နိုင်ဖို့စောင့်နေတဲ့အချိန်အတွင်းမှာမြန်မာရွှေပြောင်းအလုပ်သမားတွေရဲ့တာသမီတွေကိုထိုင်းနိုင်ငံဝင်ခွင့်ဗီဇာတက်တန်းတိုးပေးဖို့ထိုင်းဘက်ကနေစတင်လှုပ်ဆောင်နေပါတယ်။ဒါနဲ့ပတ်သက်လို့တန်ရာရှိဦးကျော်လွင်ကအခုလိုရှင်းပြပါဗျ။အဲ့
ဒါကကျွန်တော်တို့ကနှစ်နိုင်ငံစီဝေးမှာညှိပြီးသားကြီးတဲ့။ညှိပြီးသားကြီးမှာကျွန်တော်တို့စကန်တွေကဩဂုတ်လ17ရက်နေ့ကစပြီးတော့ခဏပိတ်ထားလိုက်ရတဲ့အချိန်ဒီမှာကလေးတွေရဲ့ passport တွေဆက်မလုပ်နိုင်တော့တာ။အားကြောင့်ကျွန်တော်တို့ကဒီကလေးတွေ passport တွေဆက်လုပ်နိုင်ဝင်ရဖို့နော်ဆက်ပြီးတော့ဒီစကန်တွေဟိုပြန်ခွင့်လာတဲ့အချိန်မှာလုပ်ခွင့်ဝင်ရဖို့ဆိုပြီးကျွန်တော်တို့တော့ request ထုတ်ထားတာပါ။အဲ့ဒါသူတို့ကညောင်ကြေးရှိပြီးသားတော့တိတ်ကြတဲ့တော့မရှိနိုင်ဘူး။အဲ့ဒီပြန်ပွင့်လာတဲ့ချိန်ကတော့ကျန်လို့လို့ရမယ်လို့ပြောပါတယ်သူက
။တမရဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံရောက်မြန်မာအလုသမားတွေရဲ့အရေးကိုအလေးပေးဆောင်ရွက်လာပေမဲ့လည်းထိုင်းနိုင်ငံဘက်ကမြန်မာအလုသမားတွေကိုပေးနိုင်တဲ့အခွင့်အရေးတွေဟာအကန့်အသတ်တွေနဲ့ရှိနေအောင်မှဖြစ်တယ်လို့ဦးမြင့်ဝေကပြောပါတယ်
။မြန်မာအလုသမားတွေအခွင့်အရေးတွေအများကြီးတိုးလို့ထိုင်းအလုသမားတွေအခွင့်အရေးမရလို့အခွင့်အရေးမပေးချင်လို့မြန်မာအလုသမားကိုခံအာဖြစ်တဲ့အတွက်စာထိုးရတာဖြစ်တဲ့အတွက်အဲ့ဒီလက်ရှိအချိန်ကျရင်ဘလောက်ပဲသူတို့ကိုပြုရင်မောမှန်ပြီးတော့ကျော်လင်းရည်ညာရှိရပြီးတော့ထိုင်းလူ့ဘဝကိုရောတိတ်ညာတိုးစရာမရှိဘူ
း။ယာယီနိုင်ငံကူးလက်မှတ်ကပြားတွေကိုထုတ်ပေးနေတဲ့စခန်းတွေကတော့ကော့တောင်၊ထီချိုက်၊ထီခီ၊မောတောင်၊ညဝတီ၊တာချီလိမ့်နဲ့ဘန်ကောက်မြို့ကမြန်မာတန်ယုံတို့ဖြစ်ပါရဲ့ရှင်။